ကရားပြည်နယ်လိုက်ကောမြို့နယ်တရားရုံးကနေမှုစီရင်ချက်ချမှတ်ခံထားတဲ့လူငယ်သမဂ္ဂအဖွဲ့ဝင်၅ဦးအတွဲတရားရုံးရှိစန္ဒဖော်ထုတ်မှုနဲ့ကရင်အမျိုးသားညီညွတ်ရေးဦးဆောင်ကော်မတီအတွင်းရင်မူခွန်အတန်းကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကရင်နီပြည်တော်ကရင်နီပြည်တောင်သူလယ်သမားသမက္ကဥက္ကဋ္ဌခူတူးရယ်တို့ကိုပုံမှန်ဆက်ကိုနဲ့တရားစွဲဆိုခံရတာပါဒီကနေ့တရားရုံးမှာစတင်စစ်ဆေးပြီးထောင်ချုပ်ထဲမှာထိန်းသိမ်းထားတယ်လို့လည်းကရင်နီလူငယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ်ရှင
်ကရပြည်နယ်လွိုင်ကော်တရားရုံးကနေတရားစွဲဆိုခံစားရတဲ့နိုင်ငံရေးပါတီနဲ့သမက္ကဖွဲ့ဝင်၃ဦးကိုတရားရုံးကနေစစ်ဆေးနေတဲ့အချိန်ဒီကိုတော့ကရင်နီလူငယ်အစည်းအရုံးကော်မတီဝင်သူဖြစ်တဲ့ဂူအုံးကခုလူပြောပါတယ်
ငယ်ငါတို့ခဲ့တဲ့ခေါကနေကစီနဲ့ဆွဲပြီးရက်နဲ့ဆက်ချလိုက်တယ်သူတို့ဆက်ဆံလာပြတဲ့နေ့မှာဥဆောင်ခဲ့တဲ့အခုဒီထက်ထုပ်ဦးကိုထက်ဆွဲတာပေါ့သူကဒီနေ့ကစီနဲ့ပဲထက်ဆွဲတယ်နောက်ဆက်၃ရောင်အခုကျွန်တော်တို့23နေ့ရုံချင်းပြန်ချင်းတယ်အခု၃ရောင်လောက်တော့ဖောင်ထုတ်သေးဝင်သွားပြီခွေးစည်းမိုက်မကောင်းတဲ့အတွက်အဲ့ဒီခွေးနေ့ကစီပုံမှန်နဲ့ဆွဲတာ
ပါလက်ရှိဆန္ဒဖော်ထုတ်သူနိုင်ငံရေးပါတီနဲ့တမကဖွဲ့ဝင်၃ဦးကိုထောင်ချုပ်ထဲမှာထည့်ထားပြီးဇန်နဝါရီ23ရက်နေ့မှာထပ်မံရုံချင်းခဲ့တာပါပြီးခဲ့တဲ့သီစင်ဘာ20ရက်နေ့ကကရားပြည်နယ်ရှားတော်မြို့နယ်ကကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP စာဖတ်ဝင်၃ဦးနဲ့အရသာသူကိုမြမတမတော်သားတွေကတတ်လိုက်တဲ့နဲ့ပတ်သက်ပြီးသီစင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါဖမ်းဆီးခံရတဲ့လူငယ်9ဦးကိုဇန်နဝါရီလ12ရက်နေ့မှာတရားရုံးကနေထောင်ဒဏ်ရက်20ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဖမ်းဆီးခံလူငယ်9ဦးကိုတရားရုံးကနေတရားစွဲဆိုတင်စဉ်တွင်တရားရုံးရှိဆန္ဒဖော်ထုတ်မှုနဲ့ခွန်တန်းခွန်ပီသူခူတူးရဲတို့ကိုလွိုင်ကော်ရဲတပ်ဖွဲ့ကလည်းတရားစွဲဆိုခဲ့တာဖြစ်တယ်လို့တရားစွဲဆိုခံရသူဂီနီပြည်တောင်သူလယ်ထမသမကဥက္ကဋ္ဌခူတူးရဲကတရားရုံးမရောက်ခင်မှာ VOA ကိုခုလိုပြောဆိုခဲ့ပါတယ်
အားရောက်တော့တရားရုံးလူဟုတ်နဲ့လက်ပူပေါ့လူတို့ထောက်ကြောင်းနဲ့လက်ပူကအဲ့ဒီလူတို့ထောက်ကြောင်းတဲ့မှာဥဆောင်တယ်လို့သူအရင်ရှိလူတို့သတ်ပြီးတော့တရားစွဲရတယ်
စနပ်ပြသူတွေအနေနဲ့ကတော့ဒီမိုကရေစီစံနှုန်းရလွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ကိုကရပြည်နယ်ဆိုရဖွဲ့အနေနဲ့တားဆီးပိတ်ပင်တရားစွဲဆိုတာဟာမဖြစ်စေသလိုလက်ရှိဆိုရကိုယုံကြည်မဲ့စေတယ်လို့ကရင်နီလူငယ်စည်းရုံးကော်မတီဝင်သူဖြစ်တဲ့ကိုအောင်ကခုလိုဆက်ပြောပါတယ
်ခုဖြစ်ပါတဲ့ကိစ္စမှာလူငယ်တွေရဲ့အဓိကရည်ရွယ်ချက်ကကျွန်တော်တို့ပြည်နယ်မှာတိုက်ပွဲတွေပါတယ်ပြန်မဖြစ်လာဖို့ကျွန်တော်တို့ကရည်ရွယ်တဲ့အနေနဲ့ဒီဆန္ဒပြပွဲကိုအဓိကမိန်ဆက်ပြီးလုပ်ရချင်းဖြစ်တယ်ဒါပေမဲ့သူတို့နားလဲတာကဒီစစ်တပ်နဲ့လက်နက်ကိုင်ကပြည်နယ်ဖြစ်တာလူငယ်တွေနဲ့မဆိုင်ဘူးဆိုတဲ့စကားကိုဝန်ကြီးချုပ်ကိုယ်တိုင်ကလည်းပြောလာတာဖြစ်တဲ့အတွက်ရည်ချင်းရှိတဲ့လူတွေဒါမှမဟုတ်လေဝန်ကြီးချုပ်ကကျွန်တော်တို့ကရွေးချယ်ခဲ့ရတဲ့ဝန်ကြီးချုပ်မဟုတ်ဘူးအန်ဒီပါတီရဲ့ဘ ਹੁ ထံချုပ်ကနေတော့တိုက်ရိုက်ရွေးချယ်တဲ့ဝန်ကြီးချုပ်ဖြစ်တာဖြစ်တဲ့အတွက်ပြည်내သားဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီအစိုးရလုပ်ပုံလုပ်ကိစ္စကိုလုံးဝနားမလည်တဲ့လူကိုဝန်ကြီးချုပ်ခန့်ထားတဲ့အနေထားတစ်ရပ်ဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအစိုးရလုပ်ပုံလုပ်ကိစ္စကိုလုံးဝကိုက်ညီမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့အယုံကြည်မရှိဘူး
KMBB သက်ဖွဲ့ဝင်၃ဦးနဲ့အရသာသူတည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြမတမတော်ကလည်းစစ်စစ်နေစဲဖြစ်ပြီးဘယ်လိုရေးယူကင်တွယ်မလဲဆိုတာတော့မသိရသေးပါဘူး။လက်ရှိအချိန်ရကရားပြည်နယ်နဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့အရေးခင်းတွေမှာအစိုးရအနေနဲ့လုံခြုံရေးဖွဲ့တွေပေါ်မှာထိန်းချောင်းမှုအားနည်းနေတယ်လို့ရှုမြင်ကြောင်းစီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့ UNE ရဲ့ပြောခွင့်ရဆိုင်းလက်ကအခုလိုပြောပါတယ်
ဒီအုပ်ရေစိုးမိုးမှုလုံးဝအားနည်းနေတာကိုအစိုးရအနေနဲ့ပြန်လည်ပြုပြင်သုံးသပ်ဖို့လိုအပ်တယ်ပေါ့နော်။နောက်တစ်ချက်တမတော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်။အဲ့ဒီပေါ်မှာအစိုးရရဲ့ထိန်းချုပ်မှုဟာတော်တော်လေးကိုအဟကွာနေတယ်။အဲ့ဒါလည်းပဲပြန်လည်ပြီးတော့မှသုံးသပ်ဖို့လိုအပ်တယ်။ငါကကျွန်တော်တို့မိရပါအခွင့်အရေးရောပျောက်ဆုံးနေတဲ့နေသားမျိုးရောက်နေတာကိုပြန်လည်ထောက်ပြခြင်းနဲ့သဘောနဲ့ဒီဥစ္စာကိုထုတ်တယ်ပေါ့ခင်ဗျာ။
UNE အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ကရားပြည်နယ်လွိုင်ကုံမြို့မှာလူငယ်တွေကိုဖမ်းဆီးတရားစွဲဆိုနေခြင်းနဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပေါ်ခဲ့တဲ့ပြစ်ပခအခြေအနေတွေကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်စေခဲ့တဲ့အတွက် UNE အနေနဲ့ကုချင်းစာစိတ်နဲ့စိုးရိမ်မှုတွေဖြစ်ပေါ်နေသလိုပြဿနာတွေကိုငြိမ်းချမ်းသောနည်းလမ်းနဲ့ဖြေရှင်းသင့်တယ်လို့လည်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ